Welcome, Mr. Nicholas Kongdrum. Welcome to VOA Burmese program. Mr. Kongdrum is the head of IIIM or Myanmar Mechanism.
Myanmar Mechanism lo du ga kho re IIIM ye atang go shin pya pe ba. Di Myanmar Mechanism ye lou pai kwe ta win ni ga phaw ba le. Di ta win ni che go blu myo saung ye ni ba le she.
Well, we're a mechanism created by the United Nations highest human rights body, the Human Rights Council.
မြန်မာမကင်းစံဆိုတာကတော့ကုလသမဂ္ဂရဲ့လူ့ခွင့်ဆိုင်ရာအစစ်အမြင့်ဆုံးအဖွဲ့အစည်းလူ့ခွင့်ကောင်စီကနေပြီးတော့ဖွဲ့စည်းပေးထားတဲ့ယင်းနေရာတစ်ခုဖြစ်ပါတယ်။ကျွန်တော်တို့ကအလင်းထားတဲ့လုပ်ပိုင်ခွင့်တွေကတော့မြန်မာနိုင်ငံမှာ2017ခုနှစ်ကလေးကစလို့စိုးရွားတဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံတကာဥပဒေတွေချိုးဖောက်ကျူးလွန်တဲ့စိုးရွားတဲ့ပြစ်မှုတွေရဲ့အထောက်အထားတွေစုဆောင်းဖို့တင်းစီဖို့နဲ့တုံ့တက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကမြန်မာတိုင်းနိုင်ငံလုံးမှာအကျုံးဝင်ပါတယ်။ကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေကိုဖွဲ့စည်းတစ်ခုကကျူးလွန်တာဖြစ်ဖြစ်လူထုတစ်ယောက်ကကျူးလွန်တာပဲဖြစ်ဖြစ်ကျူးလွန်တယ်ဆိုလို့ရှိရင်အထောက်အထားတွေစုဆောင်းဖို့လုပ်ပိုင်ခွင့်အာဏာအရင်ထားပါတယ်။2017ခုနှစ်ဇန်နဝါရီလ1ရက်နေ့ကစတာဖြစ်ပြီးတော့ခွင့်ပြုတဲ့လုပ်ပိုင်ခွင့်ကိုလူ့ခွင့်ကောင်စီကမပြေမချင်းဆက်ပြီးတော့စုံစမ်းနေမှာဖြစ်ပါတယ်။ဒီနေ့မနေ့ပြန်နောက်သတင်းပတ်တွေအထိဆက်ပြီးတော့ချက်လက်တွေစုဆောင်းနေမှာပါ။ကျွန်တော်တို့ကိုလုပ်ပိုင်ခွင့်တာဝန်ပေးထားတဲ့နောက်တစ်ချက်ကပြည်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားရုံးမှာပဲဖြစ်ဖြစ်နိုင်ငံအဆင့်တရားရုံးမှာပဲဖြစ်ဖြစ်တရားစွဲတဲ့အခါမှာကျွန်တော်ရထားတဲ့ဒီချက်လက်တွေကိုသုံးသပ်ပြီးတော့လိုအပ်သလိုမျှဝေဖို့ဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ဒီချက်လက်တွေကိုစမ်းစစ်ပြီးတော့ဒီမှုမှာဘယ်သူကတာဝန်ရှိတယ်လဲဆိုတာကိုစူးစမ်းသုံးသပ်ပါတယ်။အမှုတိစောက်ထားပြီးတော့တနည်းနည်းကြားလို့ရှိရင်တက်ဆိုင်ရာမှုကိုစစ်ဆေးတဲ့တရားရုံးတွေကိုမျှဝေနိုင်ဖို့ပြင်ဆင်ထားရပါတယ်။
And like you mentioned and you explained before it was
started so far Mr. Kunjan ရှင်းပြပါတဲ့အထက်မှာပါတယ်လို့ပဲဒီ IIIM ကိုစပြီးတော့ဖွဲ့စည်းတင်တော့တော့ရှမ်းကချင်ရခိုင်မှာဒီ2017ခုနှစ်ထဲကဖြစ်နေတဲ့အဆိုပါဆောင်လူ့ခွင့်ချိုးဖောက်မှုထောက်ထားတွေကိုစုစားမှတ်တမ်းပြုစုထားဖို့ဖြစ်တယ်လို့နားလည်ပါတယ်ဒါပေမဲ့ Security ရဲ့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီလူ့ခွင့်ချိုးဖောက်မှုတွေကိုလည်းရယူမှတ်တမ်းပြုထားရဲဆိုတော့လုပ်ငန်းလုပ်ပိုင်ခွင့်တာဝန်တွေကိုပြိုချက်လိုက်တဲ့သဘောပါလားရှင
် Security Forces So does that mean that the mandate has extended?
No, the mandate has not been extended. When we were established, it actually
လုပ်ပိုင်ခွင့်တာဝန်တွေကိုတိုးပြလိုက်တာမဟုတ်ပါဘူး။ IIIM ကိုစတင်ဖွဲ့စည်းတည်ထောင်ခြင်းတွေကမြန်မာတိုင်းနိုင်ငံလုံးမှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုစုံစမ်းမှုတာဝန်ပေးထားတာပါ။ဆရာပြောတာမှန်ပါတယ်။လူ့ခွင့်ရေးကောင်စီက IIIM ကိုဖွဲ့စည်းပေးလိုက်ခြင်းကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ခဲ့တဲ့ပြစ်မှုထောက်ထားတွေကိုအဓိကစုဆောင်းမှုတောင်းပေးခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံဘယ်နေရာမှာမစိုးကျူးလွန်တဲ့ဒီကြီးလေးတဲ့လူ့ခွင့်ချိုးဖောက်မှုတွေကိုစုံစမ်းရမယ်လို့တောင်းပေးထားတာဖြစ်ပါတယ်။ဘယ်တော့မှအချိန်ကန့်သက်ချက်ဆိုတာလည်းလုံးမထားပါဘူး။ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတောင်းယူမှုမရှိရင်အခုလိုကြီးလေးတဲ့ပြစ်မှုတွေထပ်ခါချိုးဖောက်နေမှာကိုလူ့ခွင့်ကောင်စီကစိုးရိမ်လို့ဖြစ်မှာပါ။ဒါကြောင့်လည်းပဲထောက်ထားတွေကိုစုစည်းသိမ်းဆည်းထားတဲ့အဖွဲ့တစ်ခုကိုတည်ထောင်ပေးလိုက်တာဖြစ်ပါတယ်။ဒါမှတနည်းကြလို့ရှိရင်တာဝန်ရှိသူတွေတာဝန်ထားမှာဖြစ်ပါတယ်။နောက်တစ်ချက်ကလည်းနိုင်ငံတကာအတိုင်းအဝန်ကအခုလိုမျိုးအထောက်အထားတွေကိုစုဆောင်းနေတယ်ဆိုတာသိလို့ရှိရင်တချို့ကျူးလွန်မှုမျိုးတွေကိုထပ်ပြီးတော့ကျူးလွန်မှုတွန်းဆုတ်သွားနိုင်တယ်ဆိုတဲ့ညွှန်းလင်းချက်နဲ့ IIIM ကိုဖွဲ့စည်းပေးထားတာဖြစ်ပါတယ်
။ So what kind of information?
IIIM ကဘလို့အချက်အလက်တက်တဲ့အထောက်အထားတွေကိုရယူစုဆောင်းနေပါလဲ။တကယ်လို့ဒီလိုမျိုးအချက်အလက်တွေပေးပို့ခြင်းတဲ့သူတွေအနေနဲ့ရောသူတို့ပေးပို့တဲ့အချက်အလက်တွေအလားအတမဖြစ်ရအောင်ပေါ့နော်။ဒါရီသတိပြုတင်ပါလို့ရှင်။
We're looking at crimes that amount to serious international crimes are defined generally as crimes against humanity, war crimes.
လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှု၊ဆေးရသွင်းမှု၊ဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုလိုမျိုးကြီးလေးတဲ့နိုင်ငံတကာပြစ်မှုရောက်တဲ့အမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းပါတယ်။ဆေးရသွင်းမှုကတော့လက်နက်ကိုင်ပြစ်ပခါတွေနဲ့ဆက်ဆက်တဲ့ပြစ်မှုတွေပါ။ဂျနီဗာဘရင်းနီပါအချက်တွေကိုချိုးဖောက်တဲ့ဥပဒေစည်းကမ်းတွေကိုချိုးဖောက်တဲ့အမှုတွေဖြစ်ပါတယ်။လူသားတို့ပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးကြတော့အရသားတွေပေါ်မှာစဉ်စစ်ကြအကျဉ်းပြန့်ပြစ်မှတ်ထားတဲ့အခါမှာကျူးလွန်တဲ့ကြီးလေးတဲ့လူခွင့်ချိုးဖောက်မှုမျိုးဖြစ်ပါတယ်။လူမျိုးတုံးတက်ဖြတ်မှုကတော့ရွယ်ချက်ရှိရှိနဲ့လူမျိုးရေးဘာသာရေးအခြေခံနဲ့အတိုင်းအဝန်တွေကိုဖျက်ဆီးပစ်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီလိုပြစ်မှုတွေကျူးလွန်နေဆိုတဲ့အထောက်အထားမျိုးစုံကိုစုဆောင်းပါတယ်။ဒီပြစ်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာသိနိုင်မဲ့အထောက်အထားတွေကိုလည်းစုဆောင်းပါတယ်။ပြစ်မှုကျူးလွန်ခံရသူတွေတက်တွေတွေကိုကျွန်တော်တို့စကားပြောချင်ပါတယ်။ဒီမှုတွေကျူးလွန်မှုစီစဉ်သူတွေအမိန့်ပေးသူတွေကိုပေါ်ထုတ်ဖို့အတွက်ထဲထဲဝင်ဝင်အကြောင်းချက်တွေသိထားသူတွေနဲ့စကားပြောနိုင်မှုကသိအီးကြီးရဲဆိုတာအလားတူပြစ်မှုတွေစုံစမ်းမှုတွေကျွန်တော်အတွေ့အကြုံအရပြောချင်ပါတယ်။ဒါကြောင့်မို့အဲ့လိုမျိုးအတွင်းသတင်းပေးနိုင်သူမျိုးတွေကျွန်တော်တို့ကိုဆက်သွယ်လာဖို့ညွှန်လဲပါတယ်။ကျွန်တော်တို့ညီမျိုးစုံနဲ့အထောက်အထားတွေစုဆောင်းတဲ့အသေးစိတ်ကိုတော့ကျွန်တော်အလုပ်တွေထိခိုက်မှာဆိုလို့သိမပြောချင်ပါဘူး။ပြောပြနိုင်တာကတော့ကျွန်တော်တို့ကိုအချက်လက်ပေးခြင်းလို့ဆက်သွယ်လာသူတွေအများကြီးရှိပါတယ်။ သူတို့ကျွန်တော်တို့တောင်းဆိုတာကဓာတ်ပုံတွေဗီဒီယိုတွေပြီးတယ်ဆိုရင်ဘာဖြစ်တာလဲဘယ်နည်းကဗမာဖြစ်တာလဲအဲ့ဓာတ်ပုံဗီဒီယိုတွေကိုဘယ်သူရိုက်ထားလဲဆိုတာကိုပြောပြဖို့မိပါတယ်အင်တာနက်ပေါ်မှာတွေ့နေတဲ့ဗီဒီယိုမျိုးဆိုရင်တော့ကျွန်တော်တို့လည်းအချက်လက်ရနိုင်တဲ့အတွက်အဲ့ဒါမျိုးတွေပြီးဖို့မလိုပါဘူးကျွန်တော်စီဆက်သွယ်မဲ့သူတွေအနေနဲ့သူတို့အတွက်အန္တရာယ်မရှိနိုင်တဲ့နည်းလမ်းတွေကိုဆက်သွယ်ဖို့ပြောပါတယ်သူတို့ရဲ့လုံခြုံရေးကကျွန်တော်တို့အတွက်သိအရေးကြီးပါတယ်။ကျွန်တော်တို့ရဲ့ website ပေါ်မှာလည်းကျွန်တော်တို့ကိုဘယ်လိုဆက်သွယ်လို့ရတယ်ဆိုတာကိုရှင်းပြထားပါတယ်။ပို့တဲ့ချက်လက်တွေကြားဖြတ်မယူနိုင်အောင်လို့အင်တန်လုံခြုံစိတ်ချရတဲ့ proton mail စနစ်ကိုသုံးပါတယ်။တခုရှိတာကဆက်သွယ်တဲ့သူတွေကလည်းအဲ့ဒီ proton mail စနစ်ကိုသုံးဖို့တော့တူပါတယ်။ message ပို့ခြင်းနဲ့ဆိုရင်လည်း signal လိုမျိုးစိတ်ချလုံခြုံတဲ့စနစ်ကိုသုံးပါလို့ကျွန်တော်ကတော့ကြံပြချင်ပါတယ်။
So since IIIM is doing open source investigation.
Now the IIIM nga bajin ma so pay po de athaw tha achet let de yo bon no ya yu su saung ne di open source investigation ko lou ni ya myo so ro di yauk chi da de yo belo myo kain twe ba le.
Well it's challenging particularly after the coup we received about 200,000 different messages containing information many photographs and videos. But we've
စိတ်ကောင်းမှုတွေရှိပါတယ်အထူးသဖြင့်ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်းနှစ်သိန်းလောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းသပ်နိုင်ဖို့စူးစမ်းသိမ်းထားပါတယ်ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစိတ်ကောင်းမှုတစ်ခုကကျွန်တော်တို့ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစစ်မြစ်တဲ့အချက်လက်သိမ်းစနစ်ကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီချက်လက်တွေကိုသုံးသပ်လို့ရမှာပါ။ဥပမာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားပါတယ
်။ Yeah, like you explained before, one of the main
ဆိုတော့ Mr. Kunjam ပြန်ကြပါတဲ့ခေတ်မှာပါတယ်လို့ပဲ။ဒီ IIIM ရဲ့အဓိကအလုပ်တစ်ခုကတော့ဒီအဆိုးဝါးဆုံးပေါ့နော်။လူပင်ချိုးဖောက်တဲ့ကိစ္စတွေကိုစုဆောင်းသိမ်းဆည်းပြီးတော့မှသုံးသပ်ပေးရတာပါ။ဒါပေမဲ့ဒီအဖွဲ့အစည်းနဲ့မြန်မာနိုင်ငံထဲကိုသွားလို့မရတော့အခုလိုမျိုးလူပင်ချိုးဖောက်တယ်လို့ပြောတဲ့နေရာတွေကိုကိုယ်တိုင်မျက်စိနဲ့မတွေ့ရပါဘူး။
Well, certainly the lack of access to crime scenes and to go to Myanmar where many of the witnesses are is a hindrance.
ဒီလိုကျုံကြတဲ့နေရာတွေနဲ့မျက်မြင်သက်သေတွေအများကြီးရှိတဲ့မြန်မာနိုင်ငံတည်းကိုမသွားနိုင်တာကအခက်အခဲတစ်ခုဖြစ်တယ်ဆိုတာကတော့သိကြပါရယ်။ပုံမှန်ဆိုလို့ရှိရင်ရာဇဝတ်မှုတွေစုံစမ်းရင်အခင်းဖြစ်တဲ့နေရာသွားကြည့်တာကအဆရပါ။ဆိုတော့ကျွန်တော်တို့တက်ကပို့ပြီးတော့စိန်ခေါ်မှုတွေဖြစ်စီပါရယ်။ဒါပေမဲ့လည်းကျွန်တော်တို့မှာထောက်ထားပြီးစုဆောင်မှုတခြားနည်းလမ်းတွေရှိပါတယ်။အချို့ကမြန်မာနိုင်ငံတွေကလာတဲ့သူတွေစီကရတယ်။အဲ့လိုရသမျှထောက်ထားပြီးအားလုံးကိုနောက်နှစ်ပေါင်းများစွာတောင်းနိုင်တဲ့အထိစုစည်းသိမ်းဆည်းထားပါတယ်။အခုလက်ရှိရရှိထားတဲ့အချက်လက်တွေကအခုချက်ချင်းအသုံးဝင်ချင်မှဝင်နိုင်မှာဖြစ်ပေမယ့်နောက်တစ်နှစ်နှစ်နှစ်လောက်မှရတဲ့ထောက်ထားတွေရစိတ်ကိုအသုံးဝင်တာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ရသမျှအချက်လက်တွေကိုထိန်းသိမ်းထားဖို့စိတ်ကိုရည်ကြီးပါတယ်။အခုဆိုရင်ကျွန်တော်တို့မှာဝန်ထမ်း50လောက်ရှိပါတယ်။ရုပ်စရာတွေကလည်းအများကြီးပါပဲ။ချက်လက်တွေစုဆောင်းဖို့တုံ့တက်ဖို့စီကောမှုတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မှာတက်ဆိုင်ရနေပေမှာကျွမ်းကျင်သူတွေရှိပါတယ်။စိတ်ရာဇဝတ်မှုတွေလူသားမှုပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ဆိုင်တဲ့ဥပဒေတွေအကြောင်းကိုကောင်းကောင်းနားလည်တဲ့နိုင်ငံတကာရှေ့နေတွေရှိပါတယ်။ရရှိတဲ့ချက်လက်တွေအများကြီးကိုတုံ့တက်နိုင်တဲ့ဝါရင့်မှုကင်းစစ်တွေရှိပါတယ်။ဒါလည်းမကောက်ပါဘူး။စုံစမ်းစစ်ဆေးသူတွေ၊လူမျိုးရင်းဝန်ထမ်းတွေအချက်လက်တွေကိုအစ်င့်မြင့်ကျွမ်းကျင်စွာနဲ့စီမံခန့်ခွဲနိုင်သူတွေအပြင်မျက်မြင်သက်သေတွေကိုအကာအကွယ်ပေးတဲ့ဝန်ထမ်းတွေလည်းရှိပါတယ
်။management system with the skilled personnel in that section.
And so there must have been several attempts, but you
IIIM အနေနဲ့ဒီမြန်မာနိုင်ငံနဲ့တွားဖို့အတွက်ကိုအချိန်မကစူးစမ်းခဲ့ဘူးနဲ့ထင်ပါတယ်။နောက်မှရောဒီမြန်မာကောင်းဆောင်တွေပူးပေါင်းဆောင်ရွက်လာအောင်လို့ဆွဲဆောင်ဖို့နောက်မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဒီမြန်မာနိုင်ငံရဲ့နေရာတွေတွားနိုင်ဖို့ထပ်ပြီးတော့စူးစမ်းမယ့်အစီအစဉ်တွေရောရှိပါလားရှင
် Well, we will continue to send our requests to have access to the country. I think I've
ဒီမနက်ငယ်လေးကိုတွားနိုင်ဖို့ခွင့်ပြုချက်ရတဲ့အထိဆက်ပြီးတော့တောင်းတော့မှာပါကျွန်တော်ကိုယ်တိုင်တွားနိုင်ဖို့လည်းခွင့်ပြုချက်တောင်းထားဖို့ပါတယ်သူတို့ကဘယ်လိုတုံ့ပြန်မလဲဆိုတာကတော့စောင့်ကြည့်ရမှာပါဒီမနက်ငယ်လေးတွားနိုင်ဖို့သူတို့ခွင့်ပြုချက်ပြီးပြီဖြစ်စီမပြီးပြီဖြစ်စီကျွန်တော်တို့ကတော့အထောက်အထားတွေရနိုင်ဖို့ကျွန်တော်တို့လုပ်နိုင်တဲ့နည်းတွေနဲ့ဆက်လက်လုပ်သွားမှာပ
ါ So another important job for the mechanism is to
IIIM ရဲ့ဒီလောက်အရေးကြီးတဲ့အလုပ်တစ်ခုကတော့ရရှိထားတဲ့အချက်အလက်တချို့နဲ့ပြည်မှုကျွလွန်ထားတဲ့အမှုတွေတွေကိုတီးခြားလွတ်လပ်တဲ့တရားရုံးတွေနဲ့မျှဝေဖို့ပါ။အဲ့တော့ဒီ IIIM ကပေးတဲ့အချက်အလက်တွေကတရားရဂိုင်းနှုတ်မှန်ကန်သိထားရတဲ့ဒီနိုင်ငံတကာဥပဒေတွေလိုက်နာတဲ့တရားရုံးတွေခုံရုံးတွေမှာတုံးလို့ရမယ်ဆိုတာမျိုးအာမခံနိုင်အောင်လို့ရောဘယ်လိုလုပ်ပါလဲရှင့်
Well, we have a lot of very experienced staff who've worked in criminal prosecutions at national levels and international levels for many years.
နိုင်ငံစစ်နိုင်ငံတကာအစစ်ပြစ်မှုဆိုင်ရာစစ်ဆေးကြားလာတဲ့အမှုတွေမှာနှစ်ပေါင်းများစွာအတွေ့အကြုံရှိတဲ့ဝန်ထမ်းတွေမျိုးစုံကျွန်တော်တို့မှာရှိပါတယ်။ကျွန်တော်တို့ဘက်ကတော့ပြစ်မှုဆိုင်ရာစစ်ဆေးကြားလာမှုတွေမှာလိုက်နာဆောင်ရွက်တဲ့ကိစ္စတွေအတိုင်းအကောင်းဆုံးလုပ်သွားမှာပါ။တခါလီကြောက်လို့ရှိရင်တပ်တွေထောက်ထားရဖို့ဇင်းမြင့်နေရာတွေစီသွားလို့မရတဲ့အခြေအနေမျိုးဖြစ်တတ်ပါတယ်။အဲ့ဒီခါမျိုးကြရင်တော့တခြားဖြစ်ရထောက်ထားရင်းနဲ့ဆက်ဆက်စဉ်းစားပြီးတော့သူ့ရဲ့မှန်ကန်စိတ်ချရမှုကိုတည်ပြုယူနိုင်ပါတယ်။နိုင်ငံတကာရာဇဝတ်တရားရုံးတွေနိုင်ငံတကာရာဇဝတ်မှုစုံစမ်းစစ်ဆေးမှုတွေမှာဒါမျိုးကကြုံတွေ့ရလိမ့်ရှိပါတယ်။ကျွန်တော်ကိုယ်တိုင်ရာဇဝတ်တရားရုံးမှာစစ်တဲ့အမှုတွေအပြင်အထောက်ထားစုဆောင်တဲ့ဖွဲ့တွေစုစုပေါင်း9မျိုးမှပါဝင်ခဲ့မှုပါတယ်။ရာဇဝတ်မှုဖြစ်ခဲ့တဲ့နေရာတွေစီသွားပြီးစုံစမ်းနိုင်ဖို့နောက်ဒီပြစ်မှုကျူးလွန်ထားသူတွေစီသွားပြီးတော့မေးမြန်းခွင့်မျိုးမရတဲ့စင်ခေါ်မှုမျိုးတွေမကြာခဏကြုံတွေ့ရတယ်ပါတယ်။ဒီတော့မှာစစ်စီရအမှုမျိုးတွေတဲ့ပို့ပြီးတော့ခက်ခဲပါတယ်။ဒါပေမဲ့လည်းတခြားနီလန်းတွေနဲ့ထောက်ထားရရရှိအောင်လုပ်နိုင်ခဲ့တဲ့အတွေ့အကြုံတွေနဲ့ဒီခက်ခဲတွေကိုကျော်လွှားနိုင်ပါတယ
်။ So currently there are ongoing legal processes.
လက်ရှိမှာဆိုရင်ဒီမြန်မာခေါင်းဆောင်တွေအပေါ် ICC, ICJ နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစဲထားရအမှုတွေရှိပါတယ်။အဲ့တော့အဲ့ဒီအမှုတွေအတွက်ရော WIWM ကဘယ်လိုမျိုးအဆက်အသွယ်လုပ်ပူးပေါင်းဆောင်ရွက်နေပါလဲ။
So we were created specifically with the mandate to share information with national or international.
တို့ဒီရောက်ပေါ်မှာမြန်မြန်တက်တာတရားစီရင်ဖို့လူလာတယ်စီရင်နိုင်မယ်ဆိုရဲနိုင်ငံစစ်နိုင်ငံတကာအစ်စ်တရားရုံးတွေမှာအမှုကြားလာဆက်စည်းတဲ့အခါမှာအချက်လက်တွေမျှဝေဖို့အတွက်ကျွန်တော်တို့ WIWM ကိုအဓိကဖွဲ့စည်းထားဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုကာကွယ်ပေးဖို့လုပ်တဲ့ဟန်ပြဆစ်ဆင်းမှုမျိုးမဖြစ်စေရပါဘူး။ဆွဆွဲခံသူရဲ့အခွင့်အရေးကိုလေးစားပြီးတော့အမှုမှာပတ်သက်နေသူတွေအားလုံးအတွက်မျက်မျက်တတကြားနာတရားစီရင်မှုမျိုးဖြစ်ဖို့လိုပါတယ်။နိုင်ငံတကာရာဇဝတ်တရားရုံး ICC နဲ့နိုင်ငံတကာတရားမျှတမှုခုံရုံး ICJ ကအမှုတွေမှာ WIWM အနေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်လူ့ခွင့်ရေးကောင်စီကကျွန်တော်တို့ကိုအထူးတိုက်တွန်းထားပါတယ်။အဲ့တရားရုံးနှစ်ခုရဲ့တရားစီရင်ရေးကကြွားချပါတယ်။တရားရုံးနှစ်ခုလုံးနဲ့ကျွန်တော်တို့ပူးပေါင်းဆောင်နေပါတယ်။တင့်တော်ရဲ့အထောက်အထားတွေပြီးဖို့လည်းအဆင်သင့်ပါဒါပေမဲ့လည်းမျှဝေနိုင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ခွင့်ပြုချက်ပေးထားတဲ့အထောက်အထားတွေကိုပဲကျွန်တော်တို့ကမျှဝေပါတယ်။ဒီမှာ view interaction တွေကိုအရေးကြီးတာတစ်ချက်ပြောချင်တာကကျွန်တော်စီအချက်လက်အထောက်အထားတွေပြီးတဲ့အခါမှာအဲ့ဒီအထောက်အထားတွေကိုတရားစီရင်စစ်ဆေးမှုတွေမှာသုံးခွင့်ပေးမလားလို့ကျွန်တော်တို့ကမေးပါတယ်။သုံးခွင့်ပေးပါတယ်လို့ခွင့်ပြုတဲ့အထောက်အထားတွေကိုပဲကျွန်တော်တို့ကမျှဝေခွင့်ရှိပါတယ်။တကယ်လို့သူတို့ကမျှဝေခွင့်ပြုရင်တော့မှကျွန်တော်တို့ကဒီလိုမျှဝေလို့သူတို့အတွက်ဒါမှမဟုတ်တခြားတယောက်ယောက်အတွက်အနေရရှိမလားဆိုထပ်ပြီးတော့စဉ်းစားဆုံးဖြတ်ပါတယ်။အနည်းရှိနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်လို့ရှိရင်တရားရုံးတွေကိုမပြီးပါဘူး။အနည်းမရှိနိုင်ဘူးဆိုတော့မှမျှော်ရတာဖြစ်ပါတယ်။
If we would unduly endanger individuals.
Thank you so much Mr. Kumdam. Thank you for giving time to answer the questions.
Thank you very much.